ပြောင်စုညင်ချိုင်းညီလာက23ရာစုပင်လုံစရုတ်တာအစည်းအဝေးကျင်းပရေးနဲ့ပတ်သက်ပြီး၃ရက်ကြာဆွေးနွေးခဲ့တဲ့အစိုးရနဲ့ NCA အပြည့်အစအချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။အစိုးရနဲ့ NCA အပြည့်အစအချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာဒီလ23ရက်နေ့ကနေစတင်ပြီးရန်ကုန်မြို့မှာဆွေးနွေးခဲ့ကြရမှာဒီကနေ့ဆွေးနွေးပွဲပြီးဆုံးသွားချိန်မှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံစရုတ်တာအစည်းအဝေးကိုလာမယ့်ဩဂုတ်လမှာကျင်းပဖို့အကြံပြင်းသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ညီလာခံမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာပါဝင်မဲ့အချက်တချို့ကိုတော့နှစ်ဖက်ညှိနှိုင်းဖို့ကြံရှိနေတဲ့အတွက်ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကပြောပါတယ
်။ဒီနေ့ဆွေးနွေးပွဲမှာတော့ဩဂုတ်လဒုတိယပတ်လောက်မှာပြောင်းစုံညင်းညီလာက23ရာစုပင်လုံးလုံနိုင်ဖို့ဥတည်ဆွေးနွေးတယ်။အဲဆွေးနွေးချက်ထဲမှာတော့ဒီစာချုပ်မှာပါမယ့်အစိတ်ပိုင်းတုံးမှုလုံးကိုလည်းချေချေလက်လက်ဆွေးနွေးတယ်။ဒါပေမဲ့ဒီထဲမှာသဘောတူညီရဲ့အချက်တွေရှိတယ်လို့ဆက်ပြီးဆွေးနွေးရမယ့်အချက်တွေလည်းရှိတယ်။အကောင်းမလို့ဇူလိုင်လ2ရက်3ရက်4ရက်မှာဒီရောင်းမှာ NRPC ရောင်းမှာပဲကျွန်တော်တို့နောက်တစ်ကြိမ်ဆက်ပြီးတော့ဆွေးနွေးပွဲဆိုတာကိုကျွန်တော်တို့နှစ်ဖက်ညှိနှိုင်းကြတာရှိတယ
်။ဒီနေ့ဆွေးနွေးပွဲအပြီးမှာလာမယ့်ဩဂုတ်လမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံစရုတ်တာအစည်းအဝေးကျင်းပရေးအတွက်အရှိန်ပိုရလာကြောင်းထည့်သွင်းပြောကြားပါတယ်။လာမယ့်ညီလာခံမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းသုံးမှာ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစင်းလိုက်ရှေ့လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲပေါ်မှုနဲ့အခြေခံမှုသဘောတူညီချက်စရတွေပါဝင်တာဖြစ်ပါတယ်။ဒီအချက်တွေထဲမှာအဓိကဆက်လက်ဆွေးနွေးဖို့ကြံတဲ့အချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်။ကျွန်တော်တို့ဒီဆက်ဆွေးနွေးရမယ့်အချက်တွေထဲမှာတော့ကျွန်တော်တို့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတဲ့ကိစ္စရပ်နေပြီပေါ့နော်။ဒါအဲ့ဒါအခုကကျင်းပနေနေရတာကျွန်တော်တို့ဟာနိုင်ငံရေးဆွေးနွေးရရလာတဲ့ရလက်ကိစ္စကြီးဒီနေ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စတွေမဖြစ်နိုင်ဘူးလေ။အဲ့ဒီအခြေခံမျိုးတွေတော့ပြန်ပြီးတော့ဆွေးနွေးရ။အဲ့တော့ဒီကျွန်တော်တို့ဒီမခတ်ချုပ်ကိစ္စရပ်တွေရတော့ဒီမူဝါဒနဲ့မှာကျွန်တော်ဆက်တဲ့ထုတ်ဆိုရမယ့်အချက်လက်တွေပေါ့။အဲ့ဒီအချက်တွေမှာတော့ကျွန်တော်တို့ပြန်ပြီးတော့ဆက်ပြီးတော့ဆွေးနွေးကြအောင
်။အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးပြီးနောက်ဆုံးရလာတဲ့အချက်တွေကိုတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံမစတင်ပြီးကျင်းပမယ် JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDJC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကိုတင်ပြပြီးအတည်ပြုချက်ရယူရမှာဖြစ်ပါတယ်။ဒီကနေ့နှစ်ဖက်ဆွေးနွေးတဲ့အချက်တွေကိုဆွေးနွေးပွဲအပြီးမှာတော့ UPDJC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်တွေကိုဖိတ်ကြားပြီးပြန်လည်တင်ပြရှင်းလင်းခဲ့ကြပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။